Singapore နိုင်ငံမှာဒီကနေ့ကျင်းပတဲ့ ASEAN ထိပ်သီးစည်းဝေးပွဲကြီးညာချက်မူကြမ်းနဲ့မှာရခိုင်ပြည်နယ်ကဆိုးဝါးရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့သူတွေကိုအပြည့်အဝအရေးယူဖို့တောင်းဆိုထားပါတယ်Riders သတင်းဌာနကရရှိတဲ့ကြေညာချက်မူကြမ်းနဲ့မှာရခိုင်ပြည်နယ်အရေးဟာစိုးရိမ်စရာဖြစ်တယ်လို့ပြောထားတဲ့အကြောင်း Riders သတင်းကရေးပါတယ်။ ASEAN ခေါင်းဆောင်တွေတွေ့ဆုံအပြီးဒီကနေ့နောက်ပိုင်းမှာဒီ ASEAN ယာယီအလှည့်ကျဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကကြေညာချက်ထုတ်ပြန်မှာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းကြေညာချက်ထွက်လာရင်တော့အသုံးအနှုန်းဖော်ပြချက်တွေအပြောင်းအလဲရှိနိုင်ပါတယ်။တချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမကာကွယ်သင့်တာကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်ဆက်တဲ့လုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုတော့စစ်တပ်အပေါ်ဒေါအောင်ဆန်းစုကြည်ကကာကွယ်နေတယ်လို့ ASEAN ထိပ်သီးစည်းဝေးပွဲတက်ရောက်နေတဲ့မလေးရှားဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောခဲ့တာပါ။သူ့အဆိုအမြောက်အများကိုတပ်ပစ်တဲ့အထိလူတွေကိုဖိနှိပ်နေတဲ့မကာကွယ်သင့်တဲ့ကိစ္စကိုကာကွယ်ပေးဖို့ကြိုးစားနေတယ်လို့ဝန်ကြီးချုပ်မဟာတီယာကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမျိုးရောက်နေပြီလို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်ထားပါရယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့အစီရင်ခံစာကိုပယ်ချထားပါရယ်။စင်ကာပူမှာကျင်းပနေတဲ့ဒီ ASEAN ထိပ်သီးအစည်းအဝေးကိုတောင်ဆတ်စုကြည်တက်ရောက်နေပြီးတော့တင်းနှလာနေတော့ကတော့ ASEAN စီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေးမိန့်ခွန်းမှာမြန်မာနိုင်ငံမှာလာရောက်ယင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်ခဲ့ပါရယ်။